မြန်မာနိုင်ငံအတွင်းပြည်သူ့ဗန္ဓာ3ရိတ်တွေပေါ်တာဝန်ခံမှုပိုင်းမှာတိုးတက်မှုတွေရှိပေမဲ့ပြင်ဆင်စရာတွေရှိနေသေးတယ်လို့ကမ္ဘာ့ဘဏ်ကပြောလိုက်ပါတယ်။တစ်ချိန်တည်းမှာတော့မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုဟာနောက်နှစ်ကြာရင် 6.8% ခန့်နှုန်းအထိမြင့်တက်လာဖို့မျှော်လင့်ရတယ်လို့ကမ္ဘာ့ဘဏ်ရဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့ပထမဦးဆုံးအကြိမ်ထုတ်ပြန်တဲ့စီးပွားရေးစောင့်ကြည့်မှုအစီရင်ခံစာမှာဖော်ပြထားပါတယ်။အသေးစိတ်ကိုတော့ကိုသားညိုဦးကပြောပြပေးမှာပါရှင်။
မြန်မာနိုင်ငံရဲ့စီးပွားရေးဟာခု2012-2013ခုနှစ်မှာ 6.5 ရာခိုင်နှုန်းအထိတိုးမြင့်လာတယ်လို့ကမ္ဘာ့ဘဏ်ရဲ့ဒီမြန်မာနိုင်ငံနဲ့ပတ်သက်လို့ပထမဆုံးကြိမ်ထုတ်ပြန်လိုက်တဲ့ဒီစီးပွားရေးစောင့်ကြည့်အစီအစဉ်စာမှာဖော်ပြပါရတယ်။ဓာတ်ငွေထုတ်လုပ်မှုဝန်ဆောင်မှုစောက်လုပ်ရေးနောက်နိုင်ငံခြားရင်းနှီးမြှုပ်နှံမှုနဲ့လူသုံးကုန်ပစ္စည်းနိုင်ငံခြားတင်ပို့မှုကဏ္ဍတွေအားကောင်းလာတာကြောင့်အခုလိုမျိုးစီးပွားရေးဖွံ့ဖြိုးတိုးတက်လာတာလို့ကမ္ဘာ့ဘဏ်ကသုံးသပ်ပါတယ်။ဓာတ်ငွေထုတ်လုပ်မှုပိုင်းဆက်ပြီးတော့တိုးတက်နေတာနောက်ကုန်သွယ်မှုတွေတိုးတက်လာတာနဲ့စပ်ပြိုးရေးကဏ္ဍအားကောင်းလာတာကြောင့်နောက်နှစ်မှာတော့စီးပွားရေးဖွံ့ဖြိုးမှုဟာ 6.8 ရာခိုင်နှုန်းအထိတက်လာဖို့မျှော်မှန်းရတယ်လို့ကမ္ဘာ့ဘဏ်အစီအစဉ်အသစ်မှာဖော်ပြပါရတယ်။ဒါပေမဲ့လို့ဒီစားတောက်ကုန်ဈေးနှုန်းနဲ့အင်ချမ်းမြေငှားရမ်းကတွေမြင့်တက်လာတာနဲ့အမျှငွေကြေးဖောင်းပွားမှုတွေရှိလာခဲ့ပြီးတော့အခုဒီဩဂတ်လအတွင်းမှာငွေကြေးဖောင်းပွားမှုဟာ 9.3 ရာခိုင်နှုန်းအထိဖြစ်လာတယ်လို့ကမ္ဘာ့ဘဏ်ကထုတ်ပြပါရတယ်။အစိုးရအသုံးစရိတ်တွေနဲ့ပတ်သက်လို့ကတော့ဒီရှစ်နှစ်ဘတ်ဂျက်အတွက်လူမှုရေးကဏ္ဍတွေမှာအရင်ကထက်ပိုပြီးတော့သုံးစွဲနိုင်ဖို့ထောက်ပံ့ပေးထားပြီးမြဲကာကွယ်ရေးအတွက်3ဈေးကတော့မြန်မာနေစည်းဖြစ်တယ်ဆိုပြီးတော့ပြောပါတယ်။တချိန်ထဲမှာလည်းပဲဒီပြည်သူ3ဈေးတွေနဲ့ဗန္ဓာရေးဆိုင်ရာတာဝန်ခံမှုတွေကိုအကဲဖြတ်တဲ့နေရာမှာတော့လက်ရှိပြည်သူဗန္ဓာစီမံခန့်ခွဲမှုစနစ်မှာအားသာချက်တွေရှိတယ်လို့ပဲပြုပြင်မှုတွေလုပ်တဲ့တဲ့ကဏ္ဍတွေကိုလည်းထောက်ပြထားပါတယ်။အဲ့ဒီထဲမှာတော့ဒီငွေကြေးခွဲဝေသုံးစွဲမှုတွေအပေါ်မှာအများပြည်သူနားလည်သိရှိအောင်ထင်သာမြင်သာရှိဖို့ကိုလည်းပါဝင်ပါတယ်။ကမ္ဘာ့ဘဏ်ကဥဆောင်ပြီးတော့ဒီကြံနိုင်ငံတကာငွေကြေးအဖွဲ့အစည်းတွေအကူအညီနဲ့ပြည်သူဗန္ဓာစီမံခန့်ခွဲမှုစနစ်ကိုစမ်းသပ်မှုတွေလုပ်ခဲ့ပြီးတော့ဒီတွေးရှိချက်တွေပေါ်မှာပြုပြင်စရာတွေကိုသူတို့စတင်ဆောင်ရွက်နေပြီလို့မြန်မာသမ္မတရဲ့စီးပွားရေးအကြံပေးဒေါက်တာဇော်ဦးက VUE ကိုပြောပါတယ
်ဒီကမ္ဘာ့ဘဏ်ကနေဦးဆောင်ပြီးတော့ဒီအပြည်ဆိုင်ငွေကြေးရမငွေဖွဲ့ကော ADB ကောနောက်ပြီးတော့ဒီကအမေရိကန်အစိုးရရဲ့ဒီ Treasury Department ကပါဝင်ပြီးတော့ကူပေးခဲ့တဲ့အစီအစဉ်တစ်ခုရှိပါတယ်အဲ့ဒါက PFA လို့ခေါ်ပါတယ် Public Expenditure and Financial Accountability ပေါ့နော်ဆိုတာကကျွန်တော်တို့ရဲ့ဒီပြည်သူဗန္ဒာစီမံခန့်ခွဲမှုမှာဘလောက်ထိတာဝန်ခံမှုရှိသလဲဆိုတာအဲ့ဒီစစ်ချက်အရာကျွန်တော်တို့ဟာဒီပြည်ပြင်ပြောင်းလဲရေးစီစဉ်တွေကိုပို့ပြီးတော့နှီးပြူဟာတွေကိုစပြီးတော့ရေးဆွဲပြီးတော့ဆောင်ရွက်တဲ့အပိုင်းရှိပါတယ်အခုကတော့ဒီ Public Financial Management ဆိုတဲ့ဒီ PFA ပြီးမှ PFM နဲ့အခုစပြီးတော့လုပ်နေပါတယ်ဒါကတော့အဓိကတော့ဒီဌာနဆိုင်ရာတော်တော်များများကိုဒီဗန္ဒာရေးစီမံခန့်ခွဲမှုအားကောင်းအောင်ဒီတင်းနှံနေပေးတယ်အတွေ့အကြုံတွေဖလှယ်စေတယ်နောက်ပြီးတော့အချင်းချင်းပူးပေါင်းဆောင်ရွက်မှုရအောင်ဆောင်ရွက်ပေးတဲ့အစီအစဉ်
ကမ္ဘာ့ဘဏ်အစည်းအဝေးစာမှာတော့မြန်မာနိုင်ငံအနေနဲ့ပြုပြင်ပြောင်းလဲမှုတွေနဲ့အတူပဲဒီစီးပွားရေးဝန်ကျင်ပို့ပြီးတော့ကောင်းမွန်တိုးတက်လာအောင်စဉ်ဆက်မပြတ်ကြိုးပမ်းမှုတွေတွေ့ရတယ်ဆိုပြီးတော့ချီးကျူးပါတယ်ဥပဒေသစ်ပြဋ္ဌာန်းတာတွေစီးပွားရေးလှုပ်ထုံးလုပ်နည်းစီမင်းစည်းကမ်းတွေကိုစနစ်တကျပြန်လည်ပြင်ဆင်ရေးဆွဲတာတွေနောက်ဌာနဆိုင်ရာတွေကိုပြန်လည်ပြုပြင်ပြီးတော့ရေးသွင်းမြင့်တာတွေရှိတယ်ဆိုတာကိုထောက်ပြပါတယ်လက်ရှိစီးပွားရေးပြုပြင်ပြောင်းလဲမှုတွေမှာဥဆောင်မှုဘိုင်းမှာခံခံမာမာရှိပေမဲ့လို့ဌာနဆိုင်ရာတွေရောပုဂ္ဂလိကဘိုင်းတွေမှာပါလုပ်ငန်းအကောင့်ထည့်ဖော်တဲ့နေရာမှာစွမ်းဆောင်ရည်ဘိုင်းအားနေတာဟာအကြီးမားဆုံးစင်ခေါ်ချက်တရားဖြစ်တယ်လို့ဒီမြန်မာသမ္မတရဲ့စီးပွားရေးအကြံပေးဒေါက်တာဇော်ဦးက VUE ကိုပြောခဲ့ပါတယ်
။ဆိုတော့ကျွန်တော်သမ္မတကြီးကလည်းဒီပြုပြင်ပြောင်းလဲရေးကိုလှုပ်ဖို့ဆိုပြီးတော့ဒါเนาะအကြိမ်ကြိမ်ပေါ့เนาะဒီဥပဒေတွေပြဋ္ဌာန်းတာရှိတယ်ဒီ policy တွေချမှတ်တာရှိတယ်ပြီးရင်ဟိုမကြာထွက်ပြီးတော့သူအစိုးရအဖွဲ့ကိုပါတတိပေးပြီးတော့တစိမ့်ပြီးတစိမ့်လုံနိုင်အောင်ညွှန်ကြားနေတာရှိတယ်။နောက်ဒီပြည်သူ့လွတ်တော်နဲ့ပြည်သူ့လွတ်တော်မှာဦးဆောင်ကြတဲ့ပြည်သူ့လွတ်တော်ဥက္ကဋ္ဌကြီးတွေကနောက်ပြီးတော့ဆန်းစုကြည်ရပါဒီပြည်ရင်ပြောင်းလဲလမ်းကြောင်းကိုပို့ပြီးရောက်လာအောင်။ဒါပေမဲ့ပြဿနာကကျွန်တော်တို့မှာကဒီစွမ်းဆောင်ရည်အားနေတဲ့ဟာကကျွန်တော်နေရာတိုင်းမှာတွေ့နေရတယ်ဗျ။ဒီဒါကလည်းဒါနှစ်ပေါင်းများစွာပေါ့ကျွန်တော်တို့ဒီအထူးကြံနေခဲ့ရတဲ့ကိစ္စတွေ။နောက်ကျွန်တော်တို့ရဲ့ဒီမျိုးဆက်တဲ့လူငယ်တွေပညာသင်ကြားခွင့်เนาะနိုင်ငံတကာရဲ့ထိတ်တန့်ရောက်နေတဲ့ပညာတွေကိုစီးပွားခွင့်မရခဲ့တဲ့ပြဿနာတွေဒီစွမ်းဆောင်ရည်အားနည်းနေတဲ့အခါမှာကျွန်တော်တို့ရဲ့လုပ်ငန်းကောင်တွေပေါ်တဲ့အပိုင်းမှာနှေးကွေးမှုတွေရှိနေတယ်မကျွမ်းကျင်တာတွေကြောင့်เนาะနောက်ကျနေတာတွေရှိတယ်အဲ့ဒီအပိုင်းကကျွန်တော်တို့အခုအကြီးအမားဆုံးပြဿနာဖြစ်နေတယ် capacity building ကိုခေါ်တဲ့စွမ်းဆောင်ရည်ကိုဘယ်လိုမြင့်မလဲเนา
ะအခုဒီထုတ်ပြန်တဲ့မြန်မာနိုင်ငံစီးပွားရေးစောင့်ကြည့်မှုကမ္ဘာ့ဘဏ်အစည်းအဝေးစာဟာပထမဆုံးအကြိမ်ဖြစ်ပြီးတော့ဒီအစည်းအဝေးစာကို6လတကြိမ်ထုတ်ပြန်သွားဖို့စီစဉ်ထားတယ်လို့ကမ္ဘာ့ဘဏ်ကပြောပါတယ်ဒီအထက်မှာတော့မြန်မာနိုင်ငံရဲ့ဖြစ်ပေါ်တိုးတက်နေတဲ့စီးပွားရေးနဲ့မူဝါဒဆိုင်ရာသတင်းချက်လက်တွေနောက်ရှေ့အလားအလာခန့်မှန်းချက်တွေကိုလေ့လာဖော်ပြသွားမှာဖြစ်ပြီးတော့ဒါတွေဟာအလုံးအတွက်အသုံးဝင်တဲ့အချက်လက်တွေဖြစ်မယ်လို့မျှော်လင့်တဲ့အကြောင်းလဲကမ္ဘာ့ဘဏ်ရဲ့ဒီမြန်မာနိုင်ငံဆိုင်ရာအကြီးအကဲစီးပွားရေးပညာရှင်ခွီမာနတ်တော်ရာကပြောတဲ့အကြောင်းကမ္ဘာ့ဘဏ်ကြီးညာချက်မှာဖော်ပြပါရှိပါတယ်ခင်ဗျာ